မနက်ကတွင်းကလူခွင့်ရေးအခြေအနေတွေကိုစုံစမ်းဖို့အတွက်စစ်နေရဲကြာခီးစဉ်အဖြစ်ရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာဒီကနေ့တနင်္လာနေ့မှာစစ်တွေမျိုးနှိမရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာဖို့ရှိပြီးညနေပိုင်းမှာရန်ကုန်မြို့ကိုပြန်မယ်လို့သိရပါတယ်။ရန်ဟီလီဟာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်မြို့နယ်အတွင်းကကြီးကန နေကြားဆောင်ကင်းစခန်း3ခုတိုက်ခတ်ခံရပြီးတဲ့နောက်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့တပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲပြောဆိုမှုတွေကိုသူကိုယ်တိုင်စုံစမ်းသိရှိနိုင်ဖို့ရန်ဟီလီအခုလိုမောင်တော်မျိုးကိုရောက်ရှိသွားတာလည်းဖြစ်ပါတယ်။ဇန်နဝါရီလ17ရက်နေ့မှာတော့ရန်ဟီလီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိသလိုဇန်နဝါရီလ20ရက်နေ့မှာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းတွေ့ရှိချက်တွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရားပြုလုပ်သွားဖို့စီစဉ်ထားပါတယ်။